ဥရောပသုံးနိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်။လန်ဒန်မြို့မှာရှိတဲ့ Guildhall ခန်းမမှာမေလ၈ရက်နေ့ပြုလုပ်မဲ့ဒီစုပွဲအခမ်းအနားကိုကချင်နဲ့ရိုဟင်ဂျာအဖွဲ့အစည်းတွေအပါအဝင်ဗြိတိန်မှာရှိနေတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒုက္ခသည်တွေကကန့်ကွက်ဆန္ဒပြကြဖို့စီစဉ်နေပါတယ်။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာနဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာစစ်တပ်ကဒေသခံတိုင်းရင်းသားတွေအပေါ်အကြမ်းဖက်လှုပ်ဆောင်နေတာတွေကိုဒေါက်ဆန်းစုကြည်အနေနဲ့လစ်လျူရှုထားတယ်ဆိုပြီးကန့်ကွက်တဲ့အနေနဲ့ဆန္ဒပြခြင်းဖြစ်တယ်လို့ဦးဆောင်ကျင်းပသူတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဗြိတိန်မြန်မာအသင်းကအဲ့ဒီလိုဆန္ဒပြမဲ့အစီအစဉ်ကိုကန့်ကွက်လိုက်ပြီးဒေါက်ဆန်းစုကြည်ရဲ့ရည်တည်လှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ We stand with you ဒေါက်ဆန်းစုကြည်ဆိုတဲ့တံပြန်လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။အဲ့ဒီတံပြန်လှုပ်ရှားမှုကိုလန်ဒန်မြို့တော်ဝန်စာတစ်ခံကလည်းထောက်ခံပြီးဒေါက်တာဆန်းစုကြည်ဘက်ကရည်တည်ကြောင်းပြောထားပါတယ်။ဒေါက်တာဆန်းစုကြည်ဟာသူမရဲ့ဥရောပသုံးနိုင်ငံခီးစဉ်အစမှာဘယ်လ်ဂျီယံနိုင်ငံကိုတွားရောက်ခဲ့ပြီးအဲဒီမှာ EU ခေါင်းဆောင်တွေအပြင်ဘယ်လ်ဂျီယံဘုရင်နဲ့အစိုးရအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့အီတလီနိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေအီတလီနိုင်ငံရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။အီတလီကနေအင်္ဂလန်ကိုတောက်ကြနေကရောက်သွားခဲ့ပြီးအဲဒီနေ့မှာပဲဘီယမာကြီးအဲလစ်ဇဘက်နဲ့ဘာကင်ဟမ်နန်းတော်မှာတွေ့ဆုံခဲ့ပါတယ်။